ီလူရှေ့ဆောင်ပါတီ PPP ဥက္ကဋ္ဌဒေါက်တာဒေါ်သက်သက်ခန်းကိုလူကယ်ပြန်ဝင်ကြီးဖြစ်နေခန့်လိုက်တယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကဖေဖော်ဝါရီလ4ရက်ရက်စွဲနဲ့တင်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာဟာမလိုလားအပ်တဲ့အခြေအနေဖြစ်ကြောင်းအာဏာသိမ်းတာကိုဘယ်နိုင်ငံသားကမှသဘောတူမှာမဟုတ်ကြောင်း NLD အစိုးရဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းအရက်ဖက်စစ်ဖက်ဆက်ဆံရေးကိုမတည်ဆောက်နိုင်ခဲ့ဘူးလို့သူမြန်ကြောင်းစစ်တပ်နဲ့ပြည်သူတွေကြားမှာစိတ်ဝမ်းကွဲကုန်ပြီးအမုန်းတရားတွေကြီးမားနေကြောင်း PPP ပါတီဥက္ကဋ္ဌဒေါက်တာတသက်ခန်က VOA နဲ့တီးတံမြန်မြန်ကမှပြောကြားခဲ့တာပါ2020 November ရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာမမျှတတဲ့လုပ်ရက်တွေရှိနေတယ်လို့ယူဆတဲ့ကိစ္စကိုဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တိုင်ပင်ဆွေးနွေးဖို့နေပြည်တော်မှာပြီးခဲ့တဲ့ဩဂုတ်လကတည်ဆွန်ခဲ့ကြတဲ့34ပါတီထဲမှာပြည်ခိုင်ချိုးပါတီနဲ့အတူဒေါက်တာတက်တက်ခန်တို့ရဲ့ PPP ပါတီလည်းတက်ရောက်ခဲ့တာပါ2015ရွေးကောက်ပွဲမှာ NLD ပါတီရဲ့ပြည်သူ့စစ်တော်ကိုယ်စားလှယ်ဖြစ်နဲ့ရန်ကုန်တိုင်းဒဂုံမြို့နယ်ကနေအရွေးချယ်ခံရတဲ့ဒေါက်တာတက်တက်ခန်ကပါတီကနေပြည့်ရထားတဲ့တာဝန်တွေကနေအရက်ဆိုင်ခံရပြီးတဲ့နောက်2019မှာပါတီကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်